ရခိုင်နဲ့ရိုဟင်ဂျာတွေကြားပဋိပက္ခတွေထပ်မကျုံလာစေဖို့နှစ်ဖက်ခေါင်းဆောင်တွေသဘောထားမှန်မှန်ကန်ကန်ထားဖို့လိုမယ်လို့လူခွင့်ရေးလှုပ်ရှားသူမဟုတ်ဝင်းနုကဂျော့ရှဝါရှင်တန်တက္ကသိုလ်မှာလုပ်တဲ့မြမရေးဆွေးနွေးပွဲမှာသတိပေးပြောဆိုပါတယ်။ဆီယနာပိုင်းတွေဘက်ကရိုဟင်ဂျာတွေကိုဖိအားပေးအချက်ခံပြီးအေးအေးကိုစန့်ကျင်ခိုင်းတယ်ဆိုတဲ့သတင်းတွေပေါ်လာတဲ့နောက်ရခိုင်နဲ့ရိုဟင်ဂျာအခြားပဋိပက္ခတွေထပ်ဖြစ်လာမှာစိုးရိမ်နေကြခြင်းလည်းဖြစ်ပါတယ်။ဂျော့ရှဝါရှင်တန်တက္ကသိုလ်ကမြမရေးဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်သတင်းယူခဲ့တဲ့မိုင်အင်ချင်းနိုင်သတင်းပေးပို့ထားပါတယ်ရှင်။
အခုရောက်ရှိနေတာကတော့ George Washington တက္ကသိုလ်ကဒီအာရှအရေးရာနဲ့ပတ်သက်တဲ့ဘာသာရပ်ပေါ့နော်အဲ့ဒီဟာကိုအထူးပြုလေ့လာနေတဲ့ဒီဌာနကိုကျွန်မရောက်ရှိနေတာပါဒီနေရာမှာအခုကဒီမြမရေးဆွေးနွေးပွဲကိုကျင်းပတာဖြစ်ပါတယ်အထူးသဖြင့်မြန်မာနိုင်ငံရဲ့လူခွင့်ရေးမှာဥဆောင်လှုပ်ရှားနေသူတအူးဖြစ်တဲ့မတ်ဝေဝေနုကနေပြီးတော့ဒီမြမရေးဆွေးနွေးပွဲမှာသူကဥဆောင်ပြီးဆွေးနွေးတာဖြစ်ပါတယ်ရှင
် and basically you knowgiving space for the
ဒါပြင်ဒီဆွေးနွေးပွဲမှာစစ်ကောင်စီဖိနှိပ်မှုအောက်မှာမြန်မာပြည်သူတွေရင်ဆိုင်နေရတဲ့ဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေလက်နက်ကင်တော်လှန်ရေးအဖွဲ့တွေရဲ့အခြေအနေတွေအိမ်နီးချင်းနိုင်ငံတွေရဲ့တုံ့ပြန်မှုတွေအပါအဝင်ငြိမ်းချမ်းရေးအတွက်ပြည်လည်နိုင်ဖို့အလားအလာတွေကိုလည်းဆွေးနွေးခဲ့ကြတာပါဒါပြင်မြန်မာရေးဆွေးနွေးပွဲကိုစီစဉ်သူတအုပ်ဖြစ်တဲ့ George Washington တက္ကသိုလ်ကနိုင်ငံတကာရေးရာဘာသာရပ်ဆိုင်ရာပါမောက္ခ Christina Finch ကလည်း2023ခုနှစ်အမေရိကန်လွှတ်တော်ရဲ့ NDAA အောက်မှာပါနေတဲ့မြမဒီမိုကရေစီရေးလှုပ်ရှားမှုအတွက်ဘာမာအက်ပြဋ္ဌာန်းပြီးတဲ့နောက်ပိုင်း2024ခုနှစ်အတွက်စတင်သုံးဆွဲမဲ့မြမဘတ်ဂျက်နဲ့ပတ်သက်လို့ဆွေးနွေးခဲ့တာကိုလည်းအခုလို VOE ကိုပြောပါရစေ
particularly right now since the authorization for the Burma Act
အထူးသဖြင့် Burma Act အရအခုမှစပြီးတော့မြန်မာအတွက်ဘတ်ဂျက်ငွေခွဲရန်ကိုတရားဝင်သတ်မှတ်ပြဋ္ဌာန်းလိုက်ချိန်မှာမြန်မာအငြင်းချမ်းရေးဒီမိုကရေစီရေးနဲ့ Federal စနစ်ဖော်ဆောင်ရေးမှာဒီငွေတွေကိုဘလို့ထိထိရောက်အသုံးပြုကြမလဲဆိုတာ Washington DC မှာရှိတဲ့အတိုင်းအမိုက်အနေနဲ့ဝိုင်းဝန်းစဉ်းစားကြဖို့လည်းဖြစ်ပါတယ်
အဲ့ဒါဆိုရင်ဒီဘာမာအက်ဟာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့အရက်ဖက်အုပ်ချုပ်ရေးအပိုင်းတွေကိုပါပံ့ပိုးပေးမဲ့အနေအထားရှိနေတဲ့အတွက်အမေရိကန်ရဲ့လွှမ်းမိုးမဲ့အရေးကိုတရုတ်ကစိုးရိမ်နေတဲ့အနေအထားကိုရောဘယ်လိုမြင်လဲရှင့်
Well, I think that China is always concerned about what the
US
is
doing. ကမ္ဘာနိုင်ငံအသီးသီးမှာတရုတ်ကထိုးပေါက်လာတဲ့ရည်ရွယ်ချက်တွေကိုအမေရိကန်ကစိုးရိမ်နေတယ်လို့မြန်မာနဲ့အရှေ့တောင်အာရှနိုင်ငံတွေမှာအမေရိကန်ဘက်ကချဉ်းကပ်နေတဲ့ရည်ရွယ်ချက်တွေကိုတရုတ်ကလည်းအမြဲတမ်းပူပန်နေတာပါ။ဒါပေမဲ့နောက်ဆုံးမှာတော့မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးဖော်ဆောင်နိုင်မယ်ဆိုရင်အမေရိကန်မှာရောတရုတ်နိုင်ငံမှာပါနှစ်နိုင်ငံစလုံးအတွက်စီးပွားရေးအကျိုးဖြစ်ထွန်းစေမှာဖြစ်ပါတယ်
ဆွေးနွေးကြတဲ့အထက်မှာလည်းရခိုင်ပြည်နယ်ကအခြေအနေတွေပါဝင်ပါတယ်အထူးသဖြင့်မောင်းတော့မှာရခိုင်တပ်တော်ကိုစန့်ကျင်ဆန္ဒပြဖို့စစ်ကောင်စီကဖိအားပေးခိုင်းစေခံရတဲ့ရိုဟင်ဂျာတွေနဲ့ပတ်သက်လို့ရခိုင်တပ်တော်ခေါင်းဆောင်တွေရောရိုဟင်ဂျာခေါင်းဆောင်တွေရဲ့သဘောထားမှန်ကန်မှုရှိဖို့အလွန်အရေးပါနေတယ်လို့ဆွေးနွေးပွဲမှာအဓိကပါဝင်သူဖြစ်တဲ့မတ်ဝေဝေနုကပြောသွားပါတယ်ဒါနဲ့ပတ်သက်လို့ဆွေးနွေးပွဲအပြီးမှာမတ်ဝေဝေနုကို VOA ကမေးကြည့်တော့
ဘာကြောင့်လဲဆိုတော့ဒီလိုမျိုးဟိုပြမထားပြီးတော့နှီးပေါင်းစုံနဲ့ဖျားပိတ်ခင်ခင်ရတဲ့လူမျိုးစုတစုကိုကျမတို့ပြန်ပြီးတော့မှအပြစ်ဖို့ပြီးတော့ကျမတို့ပြည်သူတွေနဲ့အဲဘမာပြည်သူတွေပေါ့နော်တတိုင်းပြည်လုံးကပြည်သူတွေနဲ့ရုံးကြတွေကိုလူမျိုးတိုက်သလိုမျိုးစကားပြောဆိုမှုတွေ victim blaming လောက်တာတွေဒီလိုမျိုးဖျားပိတ်ခင်ရတဲ့အစုဖွဲ့ victim ဖြစ်နေတဲ့အစုဖွဲ့ကိုကျမတို့ပြစ်တင်တဲ့ပုံစံမျိုးတွေပြောတာဟာဒါဟိုတကောင်းမွန်တဲ့အပြောဆိုမှုမျိုးလို့ကျမမမြင်ဘူး healthy ဖြစ်တဲ့ကျမတို့လူဖွဲ့စည်းအတွက်ဒါ healthy ဖြစ်တဲ့အပြောဆိုမှုလို့လည်းကျမမမြင်ဘူးပေါ့နော်ဒါမတန်ဆိုရင်စရာကောင်းပါတယ်ဒီလိုမျိုးဟိုခေါင်းဆောင်တွေအနေနဲ့ကကျမတို့ပြောချင်တာကရခိုင်ခေါင်းဆောင်တွေပဲဖြစ်ဖြစ်ရိုဟင်ဂျာတွေပဲဖြစ်ဖြစ်ပေါ့နော်ရိုဟင်ဂျာခေါင်းဆောင်တွေပဲဖြစ်ဖြစ်ဒီလိုခေါင်းဆောင်ပိုင်းမှာတာဝန်ယူနေတဲ့လူတွေဟာဆိုရှင်ကျမတို့ကတတိရှိရှိနဲ့တာဝန်တိတိပြောဖို့လိုပါတယ်ဒီလိုမျိုးကျမတို့တဖက် community ကိုနစ်နာစေမဲ့ပုံစံမျိုးအဲဒါမှမဟုတ်ရင်လည်းရန်တိုက်ပေးနေတဲ့ပုံစံမျိုးတွေနောက်ဒီ victim blaming လုပ်တဲ့ပုံစံမျိုးတွေပြောရဲဆိုတာကအမတန်ဆိုးရင်စရာကောင်းပါတယ်လို့ပဲကျမကမြင်ပါတယ်ဟုတ်အ
ဲ့တော့ဒီလိုဆွေးနွေးပွဲမြမရေးဆွေးနွေးပွဲတွေ Washington DC လို့နေရာမှာကျင်းပတာဘယ်လောက်အရေးပါလဲရှင်
ဒီလို Washington DC လိုနေရာမှာကျင်းပတာအမှန်တမ်းအရေးကြီးပါတယ်။ဘာကြောင့်လဲဆိုဒီမှာဆိုလို့ရှိရင် American အစိုးရတင်မကပါဘူး။ဒီ American မှာရှိနေတဲ့ဒီ think tank တွေဒီသုတေသနပညာရှင်တွေเนาะအဲ့လူတွေဟာလည်းဒီမှာအဓိကအခြေချနေထိုင်တာဖြစ်တယ်။ဒီအကြောင်းတွေမှာဒီလိုမျိုးကျင်းပတယ်ဆိုပေမဲ့အကြောင်းသားတွေတသက်လာတာမဟုတ်ဘူးခုနရဖက်သူ့ဖွဲ့စည်းတွေနိုင်ငံတကာ International NGO တွေပြီးလို့ရှိလို့ရှိရင်ခုနပြောတဲ့think tank တွေ policy makers တွေအစိုးရဟိုဒီမှာဆိုလို့ရှိရင်ခုဆိုလဲအစိုးရအရာရှိတွေပါတယ်เนาะအဲ့လိုလူတွေလာတဲ့အခါကျတော့သူတို့အနေနဲ့ကကျမတို့တွေရဲ့အတန်ကိုကျမတို့တွေရဲ့အမြင်တွေကိုနားထောင်ဖို့အမတန်ရည်ကြီးရဲ့အဲ့ဒါမှကျမတို့ဟာသူတို့ရဲ့အမြင်တွေကိုလည်းပို့ပြီးတော့မှဗမာကိစ္စနဲ့ပတ်သက်ပြီးတော့ပြောင်းလဲလာအောင်ပို့ပြီးကောင်းမွန်လာအောင်လှုပ်ဆောင်နိုင်မှာဖြစ်ပါတယ
်ဒါကတော့ George Washington တက္ကသိုလ်မှာပြုလုပ်တဲ့မြမအရေးဆွေးနွေးပွဲအကြောင်းတင်ပြခဲ့တာပါကျမ